Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များခင်ဗျာ American ပြည်ထောင်စု Washington မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ် August လ1ရက်နေ့တောက်ကြနေညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16.25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ငိမ့်ချမ်းပ
ါကျွန်တော်အောင်လူပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေမှာတော့ Israel နဲ့ Palestine ကြားအပြစ်ခတ်ရက်ဆက်ပြီးနိုင်ပိုင်းမှာပဲတိုက်ပွဲတွေပြန်ဖြစ်နေပါတယ်လူသမကလူခွေရဲ့ထုကိုစေရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောကြားချက်ရလက်တွေ့အခြေအနေကိုထင်ရှားမှုမရှိဘူးဆိုပြီးအစိုးရကတုံ့ပြန်လိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နေသူညင်ညာပေးမှာပ
ါကောင်းပါပြီခင်ဗျာသတင်းတွေညင်ညာပြီးမှာတော့သမရဦးသိန်းစိန်ကသူ့တပ်တန်း3နှစ်ကျော်အတွင်းမှာအားနည်းချက်တွေရှိတဲ့အကြောင်းကိုအခုလို
3နှစ်ကျော်ကာလအတွင်းကျွန်တော်တို့လက်ရှိရရှိထားတဲ့အခြေအနေများဟာမိမိတို့လိုလားတဲ့ဒီမိုကရေစီစံနှုန်းများနဲ့တိုင်းတာတဲ့အခါအကောင်ဆုံးအခြေအနေများကိုမရောက်ရှိသေးတာအမှန်ပဲဖြစ်ပါတယ်
။ဟုတ်ကဲ့ပါအခုလိုပြောသွားပါတယ်။တနိုင်ငံလုံးအပြစ်ရက်ပြီးရင်နိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာဖို့မျှော်လင့်တဲ့အကြောင်း ICTJ ရဲ့အစီရင်ခံစာသတင်းဆောင်မတွေကိုနားဆင်ကြရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးကြမှာပါ
။ရိုင်းအပြစ်ခတ်ရစဲသဘောတူညီချက်နိုင်ပိုင်းအတွင်းဖြစ်ပျက်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ပွားနေတဲ့ဂါဇာဒေသမှာအစ္စရေးစစ်သားတယောက်ကိုပါလက်စတိုင်းစစ်သွေးကြွတွေဖမ်းဆီးသွားပုံရတယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြွတွေကြားမှာလူသားချင်းစာနာထောက်ထားတဲ့အနေနဲ့အပြစ်ခတ်ရစဲဖို့သဘောတူညီချက်ရရှိပြီးတနားရီခွဲလောက်ကြာမှာပဲဂါဇာတောင်ပိုင်းကရာဖာမြို့မှာဖမ်းဆီးခံခဲ့ရတာလို့လည်းစစ်တပ်တာဝန်ရှိသူတွေကကိုကပီးအစ္စရေးမီဒီယာတွေကဖော်ပြခဲ့ကြတာပါ။တိုက်ခိုက်မှုတွေဖြစ်ပွားတဲ့အကြောင်းကြေညာပြီးနောက်မှာတော့အစ္စရေးစစ်တပ်ကဂါဇာတောင်ပိုင်းဒေသကိုလက်နက်ကြီးနဲ့ပြန်လည်ပစ်ခတ်ရမှာပါလက်စတိုင်းသား28ဦးသေဆုံးတဲ့အကြောင်းလဲဒေသခံအာဏာပိုင်တွေကပြောပါရယ်စစ်သွေးကြွတွေဘက်ကလည်းအစ္စရေးနိုင်ငံထဲကိုရော့ကက်ဒုံးကြီးတွေနဲ့ပစ်ခတ်ခဲ့ကြတာပါအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုယုံကတော့တောရွက်ချာပစ်ခတ်ရစဲသဘောတူညီချက်ကိုပါလက်စတိုင်းစစ်သွေးကြွတွေကစတင်ချိုးဖောက်တာလို့လည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါရယ်အစ္စရေးသတင်းမီဒီယာတွေမှာတော့အပြစ်ခတ်ရစဲဖြစ်ဖြစ်ပြီးဂါဇာဒေသမှာအစ္စရေးရဲ့ထိုးစစ်တွေပြန်လည်ဆက်တင်နေတဲ့အကြောင်းဖော်ပြခဲ့ကြတာပါ
ယူကရိန်းနိုင်ငံအရှေ့ပိုင်းကမလေးရှားလေရင်အမှတ်18ပြက်ကြရာနေရာမှာဒါဇင်နဲ့ချီတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးမှုတွေစုံစမ်းစစ်ဆေးမှုတွေကိုစတင်လှုပ်ဆောင်နေကြပါပြီ။နယ်သာလန်နဲ့ဩစတြေးလျနိုင်ငံကစုံစမ်းစစ်ဆေးရေးမှုတွေကဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့အရာရှိတွေနဲ့ပူးပေါင်းပြီးအခုအခါမှာပြစ်မှုကျူးလွန်မှုတခုလို့ရှုမြင်သတ်မှတ်ထားတဲ့လေရင်ပြက်ကြရာဒေသမှာရှာဖွေရေးလုပ်ငန်းတွေကိုတောက်ချနေမှာစတင်ခဲ့ကြတာပါ။ပြီးခဲ့တဲ့လကပြစ်ချခံခဲ့ရတဲ့ Boring Travel 7လေရင်ပေါ်မှာလိုက်ပါခဲ့ချသူ298ယောက်တို့သေဆုံးမှုမှာပျောက်ဆုံးနေဆဲဖြစ်တဲ့ရုပ်အလောင်းတွေကိုရှာဖွေဖို့နဲ့သူတို့ရဲ့ပစ္စည်းတွေကိုစုဆောင်းရေးစုံစမ်းစစ်ဆေးရေးမှုတွေအဓိကထားလှုပ်ဆောင်ကြမှာဖြစ်ပါတယ်။ဒီကနေ့တောက်ချာနေအစောပိုင်းမှာတော့ယူကရိန်းအရှေ့ပိုင်းလေရင်ဖြတ်ချရာနေရာအနီးမှာရုရှားလိုလားသူခွဲထွက်ရေးသမားတွေခြုံခိုတိုက်ခိုက်တာကြောင့်အနည်းဆုံးယူကရိန်းစစ်သား10ဦးသေဆုံးခဲ့ရတယ်လို့ယူကရိန်းအာဏာပိုင်တို့ကပြောပါတယ်။တိုက်ပွဲတွေကြောင့်လေရင်ပစ်ချခံရတဲ့နေရာကိုရပ်ပေါင်းအတော်ကြာမသွားနိုင်ဖြစ်နေကြတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးမှုတွေလေရင်ပြက်နေရာကိုသွားရောက်နိုင်ခဲ့ပြီးနောက်တနေ့မှာအခုလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ
်။ရုရှားနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဖြစ်သမ္မတဘရက်အိုဘားမားကအမည်စရင်တင်သွင်းထားတာကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဖေဖော်ဝါရီလကတည်းကလေးလံနေခဲ့တဲ့နေရာအတွက်အရှေ့ဥရောပရေးရာကျွမ်းကျင်သူဝိုင်းရင်တန်တမန်ဂျွန်တက်ဖ်ကိုမနေ့ကပဲထက်လက်တော်မှာတခဲနဲ့တီးပြပေးလိုက်တာပါဝိုင်းရင်တန်တမန်ဟာဆိုရင်တော့သမ္မတဥပမာအစိုးရရဲ့ယူကရိန်းနိုင်ငံဆိုင်ရာသမ္မတကြီးဖြစ်နေရောသမ္မတဟောင်းဂျော့ချ်ဒဗလျူဘုရှ်အစိုးရလက်ထက်ဂျော်ဂျီယာနဲ့လစ်သူရေးနီးယားဆိုင်ရာသမ္မတကြီးဖြစ်နေရောတာဝန်ယူခဲ့ဖို့သူဖြစ်ပါတယ်စီးကလာအဆုံးသတ်ခဲ့ပြီးနောက်ပိုင်းအမေရိကန်နဲ့ရုရှားဆက်ဆံရေးမှာစိန်ခေါ်မှုတွေအကြီးအမားဆုံးအချိန်နဲ့ရင်ဆိုင်နေရချိန်မှာပဲဝိုင်းရင်တန်တမန်ကိုတာဝန်ပေးလိုက်တာပါရုရှားနိုင်ငံကယူကရိန်းနိုင်ငံရဲ့ပြည်ထောင်စုမှာဝင်ရောက်ဆက်ဖက်နေတာခရိုင်းမီးယားကျွန်းဆွယ်ကိုရုရှားပိုင်ဖြစ်တွန်းသွင်းလိုက်တာနဲ့ပတ်သက်လို့အမေရိကန်နဲ့သဘောထားကွဲလွဲမှုတွေကြုံနေရတာဖြစ်ပါတယ်။ရုရှားနိုင်ငံဆိုင်ရာသမ္မတကြီးတွေဖြစ်သမ္မတဥပမာရဲ့ဒီမိုကရက်ပါတီနဲ့အတိုက်ခံရီပက်ဘလစ်ကန်ပါတီကဥပဒေပြုအမှတ်တွေတညင်တညွတ်ထဲထောက်ခံအတည်ပြုလိုက်ကြပေမဲ့နိုင်ငံရေးအပြိုင်နေတဲ့အထက်လွှတ်တော်ရင်းကရီပက်ဘလစ်ကန်အမှတ်တွေကသမ္မတကဆိုပြထားတဲ့တခြားသံအမှတ်နေရာတော်များများကိုတော့အတည်မပြုသေးပဲဆိုင်းငံ့ထားကြပါတယ်။
ီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထံလူလဲခံရတဲ့အနောက်အာဖရိကနိုင်ငံတွေကခေါင်းဆောင်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲတို့အီဘိုလာကပ်ရောဂါကိုအရေးပေါ်တုံ့ပြန်ရေးဒေါ်လာတန်130ဆွဲမဲ့ကြေညာချက်အတွဲတောက်ချာနေမှာတွေ့ဆုံဆွေးနွေးနေကြပါတယ်။ဂီနီဆီယာလီယွန်းနဲ့လိုင်ဗေးရီးယားနိုင်ငံတို့ကခေါင်းဆောင်တွေဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာမာဂရက်ချန်နဲ့ဂီနီနိုင်ငံရဲ့မြို့တော်ကွန်နာကရီမှာတွေ့ဆုံပြီးရာပေါင်းများစွာသောဈေးဝင်ထမ်းတွေပါဝင်တဲ့အဖွဲ့အဖွဲ့ကြီးလည်းဆွေးနွေးနေကြပါတယ်။နောက်အင်းနီးချင်းနိုင်ငံတွေမှာအရန်သင့်စနစ်တွေတိုးမြှင့်လှုပ်ဆောင်ဖို့လည်းအစီအစဉ်ထဲမှာပါပါတယ်။WHO အကြီးအကဲဒေါက်တာချန်ကတော့အီဘိုလာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုအချို့အစားနဲ့ဇက်တိုက်ဖြစ်ပွားနေတဲ့ချင်းချောက်မှုတွေအပေါ်မှာ WHO နဲ့အီဘိုလာကူးစက်ပြန့်နှံ့မှုဖြစ်ပွားနေတဲ့နိုင်ငံတွေအနေနဲ့တုံ့ပြန်မှုအဆင့်တိုးမြှင့်လှုပ်ဆောင်ဖို့လိုနေပြီလို့ပြောဆိုခဲ့ပါတယ်။တချိန်တည်းမှာပဲအနောက်အာဖရိကကနေအီဘိုလာဗိုင်းရပ်စ်ကူးစက်ခံထားရတဲ့အမေရိကန်ကျန်းမာရေးလှုပ်သားတအုပ်ဟာဆေးကုသမှုခံယူဖို့အမေရိကန်ပြည်ထောင်စုကိုပြန်ရောက်နေပါပြီ။နောက်ဒီအီဘိုလာဗိုင်းရပ်စ်ပိုးကြောင့်လူ900ကျော်သေဆုံးခဲ့ရပြီဖြစ်တဲ့အနောက်အာဖရိကနိုင်ငံတွေစီခီးသွားတာကိုရှောင်ကြဉ်ကြဖို့လဲအမေရိကန်ယောဂါထိန်းချုပ်ရေးဌာန CDC ကခီးသွားတွေကိုသတိပေးထားပါတယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်တဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂရဲ့လူ့ခွင့်ရေးထူးခိုးစေတဲ့မြန်မာနိုင်ငံဆဲကြာခီးစဉ်အပြီးပြောဆိုခဲ့တဲ့မှတ်ချက်တွေဟာလက်တွေ့အခြေအနေတွေကိုထင်ရှားမှုမရှိဘူးလို့မြန်မာဆွေးရွာကပြောလိုက်ပါတယ်ပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်နေပေမဲ့နောက်ကျောင်းပြန်လည်နိုင်တဲ့အခြေအနေတွေလည်းတွေ့မြင်နေရတဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကူစေရန်ဟီလီကသတိပေးခဲ့တဲ့အပေါ်မြန်မာနိုင်ငံကြားရေးဝန်ကြီးဌာနရဲ့တရားဝင်တုံ့ပြန်ချက်ကိုတော့ဒီကနေ့ထုတ်ဆွေးနွေးပိုင်းသတင်းစာတွေမှာဖော်ပြခဲ့ကြတာပါလူ့ခွင့်ရေးကူစေရဲ့ခရီးစဉ်နဲ့မရှိမနှောင်းမှာပဲမီဒီယာသမားတချို့ကိုနှစ်ရှည်ထောင်နိုင်ငံတွေချမှတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မှတ်ချက်ပေးခဲ့တဲ့အပေါ်မှာတော့ဥပဒေချုပ်ပေါက်တဲ့အတွက်အရေးယူလာတာဖြစ်ပြီးသတင်းမီဒီယာနဲ့လွတ်လပ်စွာထုတ်ဖော်ပြောကြားခွင့်တွေကိုဖိနှိပ်တာမဟုတ်တဲ့အကြောင်းပြောဆိုခဲ့ပါတယ်ကုလသမဂ္ဂထုတ်ကူစေရဲ့ဇူလိုင်လ18ရက်နေ့ကနေ26ရက်နေ့ထိခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံတွင်းကမတိမငြိမ်ဖြစ်နေတဲ့ကချင်ပြည်နယ်ရခိုင်ပြည်နယ်မန္တလေးမြို့တွေပါဝင်နေရာတော်များကိုတွားရောက်ခဲ့ပြီးဆိုရတာဝန်ရှိသူတွေနိုင်ငံရေးကောင်းဆောင်တွေလူမှုအသံဝိုင်းကပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံခဲ့တာပါမြန်မာနိုင်ငံမှာအခြေတင်ဖြစ်စရာတွေကြုံနေရတဲ့အတုံးတုံးတစ်ခုဖြစ်နေတဲ့မွတ်စလင်ရိုဟင်ဂျာဖြစ်ရင်းညွတ်မတုံးမှုခီးစဉ်တစ်ချောင်းလုံးသတိပေးတာခံခဲ့ရပေမဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကပါတရားဝင်သုံးနှုန်းနေတာတွေကိုလူ့ခွင့်ရေးကိုယ်စားလှယ်တူအနေနဲ့လည်လည်ရှိလို့မရနိုင်တဲ့အကြောင်းလဲလူ့ခွင့်ရေးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကြေညာချက်မှာတော့ရိုဟင်ဂျာလူမျိုးအဖြစ်နဲ့အတိမတ်ပြုလက်ခံထားတာမျိုးမရှိသလိုနိုင်ငံသားအဖြစ်လက်ခံဆောင်ရွက်မှုတွေကိုလည်း1982ခုနှစ်နိုင်ငံသားဥပဒေအရသာဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်
မြန်မာအစိုးရရဲ့ပြန်ကြားရေးနဲ့ကျန်းမာရေးဝန်ကြီးသစ်တွေအဖြစ်သမရကအမည်စရင်တင်သွင်းထားတာကိုဒီကနေ့လွှတ်တော်ကအတည်ပြုခန့်အပ်လိုက်ပါတယ်ပြန်ကြားရေးဒုတိယဝန်ကြီးလည်းဖြစ်သမရရဲ့ပြောခွင့်ရသူလည်းဖြစ်တဲ့ဦးရဲထွတ်ကိုပြန်ကြားရေးဝန်ကြီးကျန်းမာရေးဒုတိယဝန်ကြီးဒေါက်တာတန်းအောင်ကိုကျန်းမာရေးဝန်ကြီးအဖြစ်ကန့်ကွက်သူမရှိအတည်ပြုခဲ့တာဖြစ်တဲ့အကြောင်းရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းက VOA ကိုပြောဆိုခဲ့ပါတယ်ရပိုင်းအတွင်းကမှရာထူးကနှုတ်ထွက်ခွင့်ပြုလိုက်တဲ့ပြန်ကြားရေးဝန်ကြီးဦးအောင်ကြည်နဲ့ကျန်းမာရေးဝန်ကြီးဒေါက်တာဖေးသက်ခင်တို့နေရာကိုအစားအသောက်ခံအပ်လိုက်တာလည်းဖြစ်ပါတယ်သမရဦးသိန်းစိန်အနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုအရှိန်မြှင့်ဆောင်ရွက်ဖို့ရည်ရွယ်ပြီးဝင်ကြီးတာဝန်တွေကိုအပြောင်းလဲလုပ်ခဲ့တာဖြစ်တဲ့အကြောင်းဝင်ကြီးအဖြစ်အမည်စရင်တင်သွင်းခံရခြင်းကဥယျာဉ်ထွက်ကပြောဆိုထားပါတယ်မြန်မာနိုင်ငံမှာသတင်းမီဒီယာတွေအပါအဝင်နိုင်ငံရေးလူမှုရေးကန့်သတ်ချက်တွေရှိနေတယ်ဆိုတဲ့ဝေဖန်ချက်တွေထွက်ပေါ်နေချိန်မှာပဲသမရဦးသိန်းစိန်ရဲ့လာစဉ်မိန့်ခွန်းအဖြစ်ဒီကနေ့ပြောဆိုရမှာတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာစိန်ခေါ်မှုတွေရှိနေတာကိုအသိအမှတ်ပြုပြောသွားခဲ့ပါတယ်ရှင
်အရှေ့တရုတ်ပြည်နယ်မှာရှိပြီးဂျပန်နိုင်ငံကဆန်ကေကူလို့ခေါ်ပြီးတရုတ်နိုင်ငံကဒိုင်အိုယူလို့ခေါ်တဲ့ကျွန်းစုတွေကလူမနေတဲ့ကျွန်းပေါင်း၅ကျွန်းကိုနာမည်ပေးမယ်လို့ဂျပန်နိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်ဂျပန်နိုင်ငံရဲ့ကြီးညာချက်ကြောင့်ကျွန်းတွေကိုပိုင်ဆိုင်ကြောင်းပြောနေကြတဲ့တရုတ်နဲ့တိုင်ဝမ်တို့အတွက်မချေနှက်စရာတွေလည်းဖြစ်လာနိုင်ပါတယ်။နေဆက်ကကျွန်းတွေနဲ့အနီးအနားကရေပိုင်နက်ကို ကာကွယ်ဆက်ရှောက်ဖို့နဲ့ပိုင်ဆိုင်ချောင်းပြတ်သားဖို့ဂျပန်နိုင်ငံကအရှိန်မြှင့်လှုပ်ဆောင်တဲ့အနေနဲ့လူသူမနေတဲ့ကျွန်း158ခုတွေကဒီကျွန်း၅ခုကိုနာမည်ပေးဖို့စီစဉ်ခဲ့တာပါ။ကျွန်းနာမည်စင်းကိုဒီကနေ့နောက်ပိုင်း website ပေါ်မှာကြေညာမယ်လို့လည်းဂျပန်နိုင်ငံရေကြောင်းမှုဝါဆိုင်ရာဌာနကပြောဆိုခဲ့ပါတယ်။ဒီကျွန်းတွေကိုတော့တရုတ်နဲ့ထိုင်ဝမ်တို့ကလည်းပိုင်ဆိုင်ချောင်းကြေညာထားကြတာကြောင့်အငင်းပွားစရာတွေမကြာခဏဆိုသလိုကြုံရပြီးဒီဒေသမှာထိတ်တဲအခြေအနေတွေနဲ့လည်းရင်ဆိုင်နေရတာပါ။ဂျပန်နိုင်ငံကတော့ကျွန်းနာမည်တစ်တီကိုမြေပုံတစ်တီမှာထည့်သွင်းအသုံးပြုသွားမှာဖြစ်ပါတယ်။ကျွန်းတွေကတော့ဂျပန်နိုင်ငံရဲ့အထူးစီးပွားရေးစုံနေမြေထဲမှာရှိနေပြီးရေပိုင်တဲ့နယ်နိမိတ်တွေကတော့အပြောင်းလဲရှိလာမှာမဟုတ်ပါဘူး။
ထိုင်ဝမ်ရဲ့စိတ်ကမ်းမြို့ကောင်ရှမ်းမှာအနည်းဆုံးလူ24ယောက်သေဆုံးလူပေါင်း290ရုဒဏ်ရာရရှိခဲ့ကြတဲ့ပြီးခဲ့တဲ့ကြာသပတေးနေ့ဓာတ်ငွေပေါက်ကွဲမှုတွေအကြီးအကျယ်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကနေ့တောက်ကြနေမနက်မှာတော့ရှာဖွေရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေကြပါတယ်။လူဦးရေ 2.8 သန်းနေထိုင်ရာမြို့မှာဓာတ်ငွေပေါက်ကွဲမှုအနည်းဆုံး5ချိန်ဖြစ်ခဲ့ပြီးရာပေါင်းများစွာသောစစ်သားတွေဟာလည်းကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီနေကြတယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ဂျန်ရီဟွန်ကပြောပါတယ်။ဒီပေါက်ကွဲမှုတွေဟာမြို့တွင်စင်ကြမ်းရက်ကွက်ရဲ့မိလာစနစ်အတွင်းဓာတ်ငွေတွေရိုးစိတ်ဝင်တာနဲ့ပတ်သက်နေတယ်ဆိုပြီးထိုင်ဝမ်သမ္မတမိုင်းရင်ချောင်းရဲ့အပြောကိုကိုကားပြီးတိုင်ပေသတင်းဗဟိုသတင်းဌာန CNA ကဖော်ပြပါဗျ။ဒါပေမဲ့လည်းရှာဖွေရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုတောက်ချာနေအစောပိုင်းထိဆက်လက်လှုပ်ဆောင်နေတာနဲ့အမျှပေါက်ကွဲခဲ့ရတဲ့အကြောင်းရင်းကိုတော့ချက်ချင်းအတိမပြုနိုင်သေးတဲ့အကြောင်း CNA ကဖော်ပြပါဗျ။ပေါက်ကွဲမှုကြောင့်ရက်ကွက်လမ်းမကြီးတွေဘောကိုမြို့လုံးနေဖုံးလန်းသွားပြီးပောက်ကွဲမှုအနီးအနားကကားတွေဟာလည်းပျက်စီးလွတ်ဆင်သွားတာကိုဒေတာရင်းရုံမြင့်တန်ကြားတွေမှာပြသနေကြပါတယ်။အစအဦးပောက်ကွဲမှုမှာတင်ကျပြန့်လာတဲ့ area တဝိုက်ကတစ်ပင်တွေပြိုလဲပြီးပြတင်းပေါက်တွေလည်းကျိုးပဲ့ကုန်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်ရှင်။
တောက်ကြနေညနေခင်းအတွက်ထိတ်တန်းရောက်တဲ့တဲ့င်းတွေကိုကိုအောင်လွင်ဦးနဲ့မတ်တိန်ကြီးထိုက်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုအရင်ဆုံးပြောပြပေးပါမယ်ဩဂတ်စ်လအတွက်သမရဦးသိန်းစိန်တိုင်းပြည်ကိုပြောကြားတဲ့ Radio Main ကွန်းထဲမှာတိုင်းပြည်ရဲ့မန်တိုင်၃ရက်အပြန်အလှန်ထိန်းချုပ်နိုင်မှုအပိုင်းမှာအားနည်းချက်တွေရှိတယ်သူတမရ၃နှစ်ခွဲအတွင်းမှာအစိုးရဝန်ထမ်းတွေလည်းအားနည်းချက်တွေအများကြီးရှိတယ်လို့ဝန်ခံပါတယ်။အခုလိုအစိုးရအဖွဲ့အတွင်းလိုအပ်ချက်တွေရှိတယ်လို့တမရရဲ့ဝန်ခံချက်ဟာလက်တွေ့ဖြစ်ပျက်နေတဲ့ဖြစ်ရပ်တွေပေါ်မူတည်ပြီးပြောလိုက်တာပဲဖြစ်တယ်လို့နိုင်ငံရေးအင်အားစုတွေနဲ့နိုင်ငံရေးလေးလာသုံးသပ်သူတွေကပြောပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါ။
လက်ရှိအချိန်မှာခက်မှ၃ပြအာဏာ၃ရက်ဖြစ်တဲ့တရားစီရင်အုပ်ချုပ်ရေးနဲ့ဥပဒေပြည်ရေးတွေမှာတရားလွတ်လပ်မှုနဲ့အချင်းချင်းအပြန်အလှန်ထိန်းချုပ်မှုတွေအသက်ဝင်ဖို့ကြိုးပမ်းတည်ဆောက်တဲ့နေရာမှာကြီးမားတဲ့စိန်ခေါ်မှုတွေကြုံတွေ့နေရတယ်လို့သမ္မတဦးသိန်းစိန်ကဝန်ခံပြောဆိုသွားတာပ
ါလက်ရှိအချိန်မှာခက်မှ၃ပြအာဏာ၃ရက်ဖြစ်တဲ့တရားစီရင်အာဏာအုပ်ချုပ်ရေးအာဏာနဲ့ဥပဒေပြည်ရေးအာဏာတွေကိုပြည်ပြင်စီတဲ့တရားလွတ်လပ်မှုနဲ့အချင်းချင်းအပြန်အလှန်ထိန်းချုပ်မှုများစတင်အသက်ဝင်ဖို့ကြိုးပမ်းတိဆောက်ရမှာကြီးမားတဲ့စင်ကုန်မှုတစ်ခုအနေနဲ့လက်တွေ့ကြုံတွေ့နေရတဲ့ကာလဖြစ်ပါတယ
်အခုလိုတမရကမန်တိုင်း၃ရက်အပြန်အလှန်ထိန်းချုပ်မှုပိုင်းမှာအားနည်းနေတယ်လို့ဝန်ခံပြောဆိုချက်ဟာလက်ရှိမြန်မာနိုင်ငံရဲ့ဖြစ်စဉ်မှာလက်တွေ့အကြဆုံးဖြစ်ရတဲ့ခုကိုဖွင့်ဟဝန်ခံတာဖြစ်တယ်လို့ရှုမြင်သူကမြန်မာရေးလေးလာသုံးသပ်သူဥပပိုလ်ချုပ်ကြီးဖြစ်ပါတယ
်နိုင်ငံတိုင်းကတော့တရားရေးဌာနစာရှိနေတာကစစ်တပ်ဒါကဥသားရွှေလုပ်သွားတဲ့2010ဝစီအုပ်ချုပ်ပုံစံမှာသုံးခုဟာတရားရေးမပါဘူးတကယ်တမ်းကျတော့တရားရေးအစားကိုစစ်တပ်ကလာပြီးတော့သူကဟိုတန်လူကြီးလိုရတဲ့ဘောပဲဆိုတော့အဲ့ဒီအချိန်နေအရာဆိုရင်ခုနဦးသိန်းစိန်ပြောတာဟာသူပြောတာတော့နည်းသေးတယ်တကယ်တမ်းကျတော့ challenge ကစင်ခေါ်မှုကနည်းတဲ့စင်ခေါ်မှုပေါ့
တစ်ဆက်တည်းမှာပဲတမရကအစိုးရ၃နှစ်ခွဲတက်တန်းအတွင်းမှာအစိုးရဝန်ထမ်းတွေနဲ့အစိုးရအဖွဲ့အစည်းတွေရဲ့ဆောင်ရွက်ချက်ဟာလိုအပ်ချက်တွေအားနည်းချက်တွေများစွာရှိနေသေးတယ်လို့ပြောပါရယ်အခုလိုအစိုးရဝန်ထမ်းတွေနဲ့အစိုးရအဖွဲ့တွေကြားလိုအပ်ချက်တွေရှိနေတာဟာမွန်ကြီးနနာအများစုကအစိုးရဝန်ထမ်းတွေဟာစစ်တပ်ကစစ်ပေါ်တွေကိုနေရာပေးတာအများဆုံးဖြစ်နေတဲ့အတွက်ပြည်သူစီမံခွင့်ခွင့်မှုဘက်မှလိုက်ပြီးတော့အားနည်းလာရတာဖြစ်တယ်လို့လည်းဥပပိုလ်ချုပ်ကြီးကဆက်သုံးသပ်ပါရယ်တမရဦးသိန်းစင်ရဲ့ဩဂုတ်လဇန်မိန်ကွန်းထဲမှာတိုင်းပြည်ရဲ့လက်ရှိရထားတဲ့ဒီမိုကရေစီစံနှုန်းတွေကိုတိုင်းတာလိုက်တဲ့နေရာမှာအကောင်ဆုံးအခြေအနေတွေကိုမရောက်ရှိသေးတာတွေ့ရတယ်လို့လည်းပြောဆိုပါရယ
်သူနှစ်ကျော်ကာလအတွင်းကျွန်တော်လက်ရှိရရှိထားတဲ့အခြေအနေများဟာမိမိတို့လိုလားတဲ့ဒီမိုကရေစီစံနှုန်းများနဲ့တိုင်းတာတဲ့အခါအကောင်ဆုံးအခြေအနေများကိုမရောက်ရှိသေးတာအမှန်ပဲဖြစ်ပါတယ်
ဒီလိုဝန်ခံမှုမျိုးတော့ကျွန်တော်တို့ကြိုးစားမှာပါနော်ဒါဒီကြပါလေအကောင်းဆုံးအခြေအနေမျိုးတည်ဆိုတဲ့ဒီကြတယ်နော်ဒီတော့ကျွန်တော်တို့ကတော့ဈေးအခွင့်အလမ်းတွေကိုကျွန်တော်တို့ကဘာပဲဖြစ်ဖြစ်ဟိုအခိုင်အမာဖြစ်စေချင်တယ်ကွန်ကရစ်ဖြစ်စေချင်တယ်ပေါ့အဲ့တော့ကျွန်တော်တို့ကဒီကနေ့ရတာတဲ့အခွင့်အလမ်းတွေဟာအကကျွန်တော်တို့ဟိုဥပဒေကအကောက်ွယ်ပေးတဲ့အခွင့်အလမ်းတွေဖြစ်အ
人将来没人哈开马不西亚嘛他的开马不得个了就是说完完就在那边时候就是说好主啊了那他的个了开马不哎妈跟这个比奶奶那比奶奶亲你的户了那所有我说的话啊那可是我的地上不用了路的呀
今天咱们美国的嘛虽然那边加油开的就是可能的苗阿赞尼尼马家松多的阿赞尼高中级别的都你那里乌牛高热比如还有标榜的大别也开边的专家比如你那里明明都比你的年龄的朋友也多的不然几乎阿明接不过来带动多的但那个龙短穷的别看也是也是呀啥叫出手比如那个也是你为了肩膀难不比如也是开马的比如你的少难不住比如你的龙啊苗龄长大的也是那个都你的哪里的宝宝的咱们那个标手多吧的咱们那美国的嘛今年一年一个提拔的这个也有我们的无论的标榜的今天的前年嘛你们那个人问你成了今天的账头变给我的卢坤也请你三亚图新看他电动的 Miss Jan Healy 你们那个我来要开的 keys 呢不得把的那个人问你成了头变的是什么你们比较卢坤被他的请你帮忙不读过吗我的人们你别也有了我们是无论说话的而且天嘛 media 卢坤的把我的路说话的但我们来到老皮人嘛也有他的独立的第二位出发独立过那个人的第二位也有他的这路头变他了吧看见
ဘရရှ်မြတ်မြအစိုးရနဲ့ညီညာရေးဆွေးနွေးပွဲတွေမှာကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့စင်ပန်တဲ့ပြည်ထောင်စုဖွဲ့စည်းရေးဆိုတဲ့အပေါ်မှာဆက်လက်အခြေပြုရပ်တည်သွားမယ်လို့မကြာသေးမီကကျင်းပခဲ့တဲ့လိုင်ဇာထိပ်ပြီးစီဝေးဘွားကဆုံးဖြတ်လိုက်ပါတယ်။သမနာကြီးတို့လွှတ်တော်တို့တပ်မတော်တို့ဘက်ကသဘောထားကြီးကြီးနဲ့အမျှော်အမြင်ရှိရှိဖြေလျှော့ပေးမယ်ဆိုရင်အောင်မြင်နိုင်မယ်လို့လည်းပဲသူတို့မျှော်လင့်နေကြပါတယ်။ဆိုတော့သူတို့မျှော်လင့်တဲ့အတိုင်းဖြစ်လာနိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲဘယ်လိုအတားအဆီးတွေရှိနေသလဲဘယ်လိုကြော်လွှားရမလဲဆိုတာကိုအခုလာမယ့်စနေညတိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392318994 fax နံပါတ် 2392318992 ဖြစ်ပါတယ် email address ကတော့ burmese@voanews.com ဖြစ်ပါတယ်တရားပဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်။ပဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
တရားလေးလိုင်းအစီအစဉ်မှာပဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။အခုဆက်လက်ပြီးနားဆင်ရမှာကတော့ဥသိန်းစိန်အစိုးရလက်ရှိသွားနေတဲ့အသွင်ကူးပြောင်းရေးဖြစ်စဉ်မှာပထမအဆင့်အနေနဲ့တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရစဲရဖို့ဖြစ်ပြီးအဲ့ဒီကတဆင်နိုင်ငံရေးဆွေးနွေးပွဲတွေမှာအသွင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုကိုရှာဖွေနိုင်မယ့်အဆင့်ကိုရောက်လာနိုင်မယ်လို့မျှော်လင့်တဲ့အကြောင်း ICTJ နိုင်ငံတကာလေ့လာရေးဌာနကပြောပါတယ်။ပြီးခဲ့တဲ့အပတ်တွင် ICTJ ရဲ့အစီရင်ခံစာထွက်လာပြီးမှအဲ့ဒီလိုပြောလိုက်တာပါ။အပြည့်အစုံကိုကိုညံဝင်းအောင်ကတင်ပြပါမယ်
။အတင်းဆောင်မခံတဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းမှာတရားမျှတမှုဖော်ဆောင်နိုင်မယ့်နည်းလမ်းတွေကိုရှာဖွေခြင်းဆိုတဲ့ခေါင်းစဉ်နဲ့International Center for Transitional Justice ICTJ လို့ခေါ်တဲ့အသွင်ကူးပြောင်းရေးတရားမျှတမှုဆိုင်ရာနိုင်ငံတကာလေ့လာရေးဌာနကမြန်မာနိုင်ငံအတွင်း6နှစ်ကြာသူတို့လေ့လာခဲ့တဲ့အချက်တွေပေါ်အခြေခံပြီးဇူလိုင်လ22ရက်နေ့ကအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတနိုင်ငံလုံးဆိုင်ရာအပြစ်ရပ်ပြီးနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာနိုင်ဖို့မျှော်လင့်ထားကြောင်း ICTJ အဖွဲ့ကပြောပါတယ်။မကြာသေးမီကမှမြန်မာနိုင်ငံကိုတွားရောက်ခဲ့သူICTJ လေ့လာရေးအဖွဲ့ရဲ့လက်ထောက်အစီအစဉ်ဒါရိုက်တာအန်နာမာရီယန်ရော့ဂါတဲလိုကပြောလိုက်တာပါ
Hopefully we will move into a national political dialogue phase where hopefully then the issues of transitional justice that have been momentarily parked
တနိုင်ငံလုံးတိုင်းတာနိုင်ငံရေးဆွေးနွေးပွဲတွေဟာအသွင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုရှာဖွေတဲ့အဆင့်ကိုရောက်လာလိမ့်မယ်လို့ကျမတို့မျှော်လင့်ထားပါတယ်။ဦးစားပေးကတော့စစ်ပွဲတွေရက်ပြီးအပြစ်ခတ်ရစဲရဖို့ပါ။ဒါပေမဲ့နောက်ဆုံးမှာတော့ပြီးခဲ့တဲ့အတိတ်ကာလကလူခွင့်ရေးချိုးဖောက်မှုတွေကိုပြန်လည်လေးနဲ့သုံးသက်တဲ့အဆင့်ရောက်လာမယ်လို့မျှော်လင့်ထားပါတယ်
။ပြီးခဲ့တဲ့လတွေအတွင်းသတင်းထောက်တွေကိုနှိရှိထောင်းတန်းတွေချမှတ်ခဲ့တာမန္တလေးမှာမွတ်စလင်ဆန့်ကျင်ရေးအကြမ်းဖက်မှုတွေပြန့်နေတာကိုကြည့်ရင်ဒီမိုကရေစီအသွင်ကူးပြောင်းရေးအာမခံချက်မရှိသေးသလိုမြန်မာနိုင်ငံသားတွေဟာလည်းနိုင်ငံရေးဖိနှိပ်မှုတွေအောက်မှာဆက်လက်နေထိုင်ရဆဲဖြစ်တယ်လို့အစိုးရခန်းစားကဆိုပါတယ်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဖြစ်စဉ်ကိုအကူအညီပေးနေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးလဲရော့ဂါဒဲလိုက ICTJ အဖွဲ့ရဲ့သဘောထားကိုအခုလိုထောက်ပြပါတယ်
The international community at large, to whenever developing programming, to use some leverage the international standards that have been universally accepted and applied in many
areas. ညနေနဲ့ democracy အတွင်းကူပြောင်းရေးဖြစ်စဉ်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေကကူညီတဲ့အခါသူတို့ငွေကြေးထောက်ပံ့နိုင်တည်ထားရမှာကအတွင်းကူပြောင်းရေးအဆင့်တိုင်းမှာလူခွင့်ရေးပေါ်တာဝန်ခံမှုဘလောက်ရှိတယ်လဲဆိုတာတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အကဲဖြတ်ပြီးရှေ့ဆက်ကူညီဖို့တင့်မတင့်ဆုံးဖြတ်ဖို့လိုပါတယ
် ICTJ လေ့လာရေးအဖွဲ့ရဲ့အစည်းအဝေးခန်းစာထဲမှာတော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဖြစ်စဉ်မှာဘယ်လိုတရားမျှတမှုရှိအောင်လုပ်သင့်တယ်လဲဆိုတဲ့အချက်တွေကိုအကြံပြုထားပါတယ်ဥပမာအားဖြင့်ကလေးစစ်သားတွေရဲ့ဘဝပြန်လည်နလန်ထူရေးအတွက်ဘယ်လိုပြုစုပျိုးထောင်ကြမလဲဆိုတဲ့အစီအစဉ်မျိုးတွေကိုပြောထားတာပါ ICTJ အဖွဲ့ဟာနိုင်ငံရေးပဋိပက္ခတွေဖြစ်ပြီးလူအခွင့်အရေးအချိုးဖောက်ခံရတဲ့နိုင်ငံတွေမှာသက်ဆိုင်ရာအစိုးရတွေနဲ့နိုင်ငံကအဖွဲ့အစည်းတွေကမူဝါဒချမှတ်သူတွေတာဝန်ရှိသူတွေကိုအကြံပေးနေတဲ့အဖွဲ့ဖြစ်သလိုလူအခွင့်အရေးချိုးပေါက်ခံရတဲ့လူအဖွဲ့အစည်းတွင်တရားမျှတမှုရှိလာအောင်ထောက်ပြအကြံပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါအခုဆက်လက်ပြီးနားဆင်ရမှာကတော့တရုတ်နိုင်ငံသားအချို့ကိုလက်နက်မှုလူဝင်မှုကြီးကြပ်ရေးဆိုင်ရာပုံမှန်တွေနဲ့မြန်မာနိုင်ငံအထက်ပိုင်းမုံရွာတရားရုံးကနေထောင်ဒဏ်အသီးသီးချမှတ်လိုက်ပါတယ်လက်နက်တွေကိုတရုတ်ပြည်ကနေမြန်မာနိုင်ငံထဲကိုဖျက်ပြီးအိန္ဒိယနိုင်ငံစီကိုတဲဆောင်လာချိန်မှာတမူးမြို့မှာဖမ်းဆီးခဲ့တာဖြစ်ကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတဦးက VOA ကိုအတည်ပြုပြောကြားပါတယ်အပြည့်စုံကိုဆက်သွယ်မင်းစုံစမ်းထားတဲ့မက်ခွန်ညိုကပြောပြပေးပါမယ်
တမူးမြို့စစ်စေးရေးဂိတ်မှာတရုတ်လူမျိုးရှင်းအောင်တဲ့ဒူဖန်စီရမိတဲ့လက်နက်တွေကတော့ပစ္စတိုရှစ်လက်ကြီးမျိုးစုံ2000နီးပါးဘုံ31လုံးစစ်တပ်3ဓာတ်တွေကြီးကအင်ဂျီတွေနဲ့အဝေးကြီးမှန်ပြောင်းတွေဖြစ်တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။သူတို့ကိုစစ်စေးချိန်မှာကိုကန့်စစ်တပ်အတွင်းစီးရေးလေ့ကျင့်ပေးနေတဲ့အချိန်ကိုကန်ကစစ်ဖက်ရာရှိကြီးကတူကိုတတ်ခဲ့ပြီးထွက်ပြေးတိမ်းရှောင်လာခဲ့တာကိုလည်းတရားရုံးမှာဝန်ခံခဲ့တဲ့အကြောင်းဖန်စီမြမိချိန်မှာမောင်းပြတနတ်တွေလည်းပါဝင်ခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ရဲဦးစီးအရာရှိချုပ်ဗိုလ်မှူးချုပ်ဝင်းကောင်ကအတည်ပြုပြောကြားပါတယ်
။ဧပြီလ25ရက်နေ့တုန်းကကျွန်တော်တမူးမျိုးအတွက်သုံးမိုင်စစ်စီးဒိဖက်နာမှာကျွန်တော်တီယူတီအခါရှိဦးပါတဲ့ကားကိုကျွန်တော်စစ်စီးအဖွဲ့ကရှာဖွေစစ်ဆေးတာပေါ့။အဲဒီမှာမောင်းပြတနတ်ကြီးအကုန်လုံးတွေ့တယ်။နောက်ပြီးတော့ကျွန်တော်ဒီဆက်သွယ်ရေးဆက်ပေါ်စကားပြောဆက်ကြက်ကြတဲ့ဒီပါရီဘုံပါတယ်။နောက်သူတို့လည်းနောက်ပြီးတရားမဝင်ဝင်ရောက်လာတာဖြစ်တယ်။ဒါကြောင့်မို့လို့သူတို့ဒီမှာကျွန်တော်တို့လာဝကနော်လူမှုကြီးရဲ့ဥရီနဲ့ရောလက်နဲ့ပုံမှန်နဲ့ရောနောက်ကျွန်တော်တို့ဆက်သွေးဥရီပုံမှန်နဲ့ပါကျွန်တော်တို့တရားစွဲတင်ခဲ့တာဖြစ်တယ်။အဲ့တော့ဇူလိုင်လ၄ရက်နေ့တုန်းကမူရခင်တရားသူကြီးရုံးကနေပြီးတော့ကျွန်တော်တို့ဒါဒီရှိဥစလုံးကိုပြည်ထောင်ချမှတ်လိုက်တာဖြစ်ပါတယ်။အဲ့တော့အဲ့မှာတူကတော့သူကတော့ကျွန်တော်အားလုံးစုစုပေါင်းထောင်တန်း10နှစ်ပေါ့ကျန်တဲ့ဥစ္စာတွေကတော့73နှစ်ချလိုက်တာဖြစ်ပါတယ
်အရင်လက်လက်နဲ့မောင်ကိုမှုတွေရှိပေမဲ့အခုလိုအုံနဲ့ကျင်းနဲ့ဖန်ဆီးရခဲ့မိတာကတော့ထူးဆန်းတဲ့အကြောင်းမန္တလေးမြို့ကဥပဒေကြိုးဆောင်တူဦးဖြစ်တဲ့ရှင်နေဦးသိန်းတန်းဦးကအခုလိုပြောပါတယ
်ဒါကတော့ဒီကုနိုင်ငံနဲ့ကိုလက်နဲ့နဲ့ဝင်လာရင်တော့ကျွန်တော်ဖမ်းရမှာပါပဲနော်ဟိုဘယ်နိုင်ငံသားပြီကျွန်တော်ထင်ပါတယ်အဲ့ဒီလိုကိစ္စတွေကကျွန်တော်တို့ကလေးတမှုဘက်မှာရှိနိုင်တယ်ဗျကိုတို့ကဝင်လာပြီးတော့အပြစ်ပေးခံတာပဲရှိနိုင်ပါတယ်ဒါတွေကိုကျွန်တော်တို့မသိဘူးเนาะဒီဟာကတော့ဒါအိန္ဒိယဘက်ကဖြစ်မှာဒါကတော့တရုတ်ကထူးထူးဆန်းဆန်းပေါ့เนาะဒီလက်နက်တွေလည်းပါလာတယ်လက်နက်တူဝင်လာတယ်ဆိုတာနောက်လိုက်ပြီးတော့ဖမ်းတဲ့ခါမှာကားပြမောင်းခွက်ပြေးသွားပြီးတော့အစ်စေးမခံမင်းအဲ့မိတော့မှဒီလက်နက်တွေနဲ့မိတယ်ဆိုတာဒါကတော့အုံနယ်ချင်းနဲ့ဆိုတော့စိတ်ဝင်စားတဲ့အမတန်ကောင်းတဲ့ကိစ္စဖြစ်ပါတယ်နော
်တမှုမြို့မှရဲစခန်းကနေလူဝင်မှုကြီးကြပ်ရေးပုံမှန်73နဲ့လက်နက်ဆိုင်ရာပုံမှန်19ကကြီးတို့နဲ့ဒီတရုတ်လူမျိုးရှင်းရောက်ကိုတရားစွဲဆိုခဲ့တာဖြစ်ပါတယ် အခုလိုမျိုးတရုတ်နိုင်ငံသားတွေကမြန်မာပြည်အတွင်းမှာတရားမဝင်တည်ဆောင်လာတဲ့လက်နက်တွေဟာဘယ်အဖွဲ့အစည်းအတွက်ဖြစ်မလဲဆိုတာနဲ့ပတ်သက်လို့တော့ထိုင်းအခြေစိုက်ရှန်တိုင်ရန်သားသတင်းတော်ကိုစိုက်မင်းကအခုလိုပြောပြပါဗျ
။ကျွန်တော်တို့ကြားသိရတာကတော့ဒီအဲ့ဒီတရုတ်ကတော့ဒီအိန္ဒိယနိုင်ငံကဒေါ်လာရေးဒီတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ပတ်သက်ဆက်နွယ်တဲ့ရောင်းဝယ်မှုရှိတယ်လို့အဲ့လိုမျိုးတော့ကြားတယ်လေ။အဲ့ဒီဟာကိုကျွန်တော်ကတီးခြားမေးမြန်းကြည့်ချက်အရာကတော့အဲ့ဒီတရုတ်တွေကတော့ဒီဝါတို့မင်္ဂလာတို့ပတ်သက်ဆက်နွယ်တာထက်လေသူတို့ကဒီရှင်းရှင်းပြောရင်လက်နက်မောင်းခိုးကိစ္စနဲ့ဘဲဟိုဖက်ရောက်သွားတယ်လို့တော့ကျွန်တော်တို့ကြားသိရပါတယ်ခင်ဗျာ
တရုတ်နိုင်ငံသားတွေကိုမြန်မာပြည်အတွင်းမှာပဲဒီပစ်ဒဏ်ကုံဆုံးတဲ့အထိဆက်လက်ထားရှိမရှိနဲ့ပတ်သက်လို့တော့ရှင့်နေဦးသိန်းတန်ဦးကအခုလိုပြောပြပါတယ
်ကျွန်တော်တော့သိမထင်ဘူးကတရုတ်ပြည်ကတောင်းပါလိမ့်မယ်သူတို့တိုင်းပြည်ကအမြဲတမ်းတာဝန်ကြီးပါတယ်တော်ကြည့်လို့ကျွန်တော်တို့ထောင်ကြရဲနိုင်ငံမှုနဲ့ထောင်ကြခဲ့ရတဲ့လက်ထက်တွေတုန်းကလည်းပဲတရုတ်နိုင်ငံသားတွေဟိုဘိန်းမှုတွေတွေနဲ့နှစ်တာအများကြီးသူတို့ခေါ်တဲ့ပေါ်ပဲနှစ်ကန့်တမ်းမရှိကြတာတွေရှိပါတယ်အဲ့ဒါတွေကပြန်ပြီးတော့တောင်းထုတ်ကြတာပဲနောက်တစ်ခါကျွန်တော်တို့ဒီထိုင်းငါခိုးငါဖန်သမားတွေဆိုတဲ့လိုပဲထောင်ထဲကိုကြာပြီးရောက်လာတယ်ရောက်လာလို့ရှိရင်အဲ့ဒီလူတွေနောက်ပိုင်းသူတို့သက်ဆိုင်ရာနိုင်ငံကဆက်သွယ်ပြီးတော့ညာထုတ်သွားတာတွေရှိပါတယ်တခါတရံဆိုလို့ရှိရင်ဟိုတရုတ်မူရစ်စေသမားတွေဆိုလို့ရှိရင်သူတို့ပြည်ထဲမှာပြန်ချခံစီရမယ်ဆိုတော့ပြန်ခေါ်သွားမျိုးရှိတော့ဒီလူတွေလည်းကျွန်တော်တို့ထင်တာတော့တရုတ်ဘက်ကနေပြီးတော့တရုတ်ဆိုးရဘက်ကနေပြီးတော့ပြန်ထုတ်သွားတယ်မျိုးကျွန်တော်ယူဆတယ်ဗ
ျအခုလိုစီရင်ချက်ချခံထားတဲ့တရုတ်နိုင်ငံသားတွေကိုတရုတ်ပြည်ကိုပြန်လဲလွှဲအပ်ပေးဖို့တောင်းဆိုမလားဆိုတာနဲ့ပတ်သက်လို့တရုတ်တန်ရုံကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးရှင်
မခွန်ညိုပြောပြပေးသွားတာပါအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်မှာဆိုရင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်အမျိုးသမီးကဏ္ဍတူတာဆောင်လင်အမေရိကန်တခွင်သိပ္ပံနဲ့နီးပညာသတင်းဆောင်မတွေကိုစောင့်မျှော်နားဆင်ကြပါ။တောက်ကြနေညနေခင်းအစီအစဉ်တွေမကြိုင်ခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်တွင်းမှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ
်။ရိုင်းဖြစ်ခဲ့ရစေသဘောတူညီချက်နိုင်ပိုင်းအတွင်းပြပြသွားခဲ့ပြီးနောက်တိုက်ပွဲတွေဖြစ်နေတဲ့ဂါဇာဒေသမှာအစ္စရေးစစ်သားတယောက်ကိုပါလက်စတိုင်းစစ်သွေးကြွတွေကဖမ်းသွားပုံရတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးနဲ့ဟားမတ်စစ်သွေးကြွတွေကလူသားချင်းစာနာထောက်ထားတဲ့အနေနဲ့အပြစ်ခတ်ရဆဲဖို့သဘောတူညီချက်ရပြီးတနားရီခွဲလောက်ကြာမှာပဲဂါဇာတောင်ပိုင်းကရဖာမြို့မှာဖမ်းဆီးခံခဲ့ရတာဆိုပြီးတော့လည်းစစ်တပ်တာဝန်ရှိသူတွေကိုကူကပ်ပြီးအစ္စရေးမီဒီယာတွေမှာဖော်ပြနေကြတာပါ။ယူကရိန်းနိုင်ငံရှေ့ပိုင်းကမလေးရှားလေယာဉ်အမှတ်18ပြက်ကျရာနေရာမှာဒါဇင်နဲ့ချီနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေစစ်ဆေးမှုတွေကိုစတင်နေကြပါပြီ။နယ်ဇာလန်နဲ့အော်စတြေးလျနိုင်ငံကစုံစမ်းစစ်ဆေးမှုတွေဟာဥရောပလူညွန်ရေးနဲ့ပူပေါင်းဆောင်ရေးအဖွဲ့ကအရာရှိတွေနဲ့လက်တွဲပြီးအခုခါပြစ်မှုကျူးလွန်မှုတစ်ခုလို့သတ်မှတ်ထားတဲ့လေယာဉ်ပြက်ကျရာနေရာမှာရှာဖွေရေးလုပ်ငန်းတွေကိုဒီကနေ့စတင်လိုက်ကြတာပါ။ Ebola virus ကူးစက်ပြန့်နှံ့မှုတန်းအလူးလဲခံနေရတဲ့အနောက်အာဖရိကနိုင်ငံတွေကကောင်းဆောင်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲတို့ Ebola ကပ်ရောဂါကိုအရေးပေါ်တုံ့ပြန်နိုင်ရေးဒေါ်လာ1,300နိုင်မှုဘို့ကိစ္စကိုတောက်ချနေမှာတွေ့ဆုံဆွေးနွေးနေပါတယ်။ Guinea, Sierra Leone နဲ့ Liberia နိုင်ငံတွေကကောင်းဆောင်နေရကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားမှုချုပ်ဒေါက်တာ Margaret Chan နဲ့ Guinea နိုင်ငံရဲ့မြို့တော် Conakry မှာတွေ့ဆုံပြီးစေဝင်နှံနေလည်းပါဝင်တဲ့အဖွဲ့အစည်းဖွဲ့နိုင်ရေးဆွေးနွေးနေကြတာပါ။ကုလသမဂ္ဂရဲ့လူခွင့်ထုကုစင်မြန်မာနိုင်ငံဆဲကြခီးစဉ်ပြပြောဆိုခဲ့တဲ့မှတ်ချက်တွေကလက်တွေ့အခြေအနေကိုထင်ရှားမှုမရှိဘူးဆိုပြီးမြန်မာဆွေရကပြောလိုက်ပါတယ်။ပြည်ရင်ပြောင်းလဲရေးတွေလွတ်ဆောင်နေပေမဲ့နောက်ကျောင်းပြန်လည်နိုင်တဲ့အခြေအနေတွေလည်းတွေ့နေရတဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ထုကုစလေရန်ဟီလီကသတိပေးလိုက်တဲ့အပေါ်မြန်မာနိုင်ငံကြီးဝန်ကြီးဌာနရဲ့တရားဝင်ထုတ်ပြန်ချက်ကိုတော့ဒီကနေ့ထုတ်ဆွေးနွေးပိုင်းသတင်းစာတွေမှာဖော်ပြခဲ့ကြတာပါ။လူ့ခွင့်ကုစလေရဲ့ခီးစဉ်နဲ့မရှိမနှောင်းပေါ်လာတဲ့မီဒီယာသမားတို့နှစ်ရှိထောင်နဲ့ချမှတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်းအစိုးရကတုံ့ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကမက်ခွန်ညူဖြစ်ပါတယ်။အင်ဂျင်နီယာက Glenn Von Collier ဖြစ်ပါတယ်။ VOA American အတန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.